တပောင်းတကူးမင်းတွင်မြူးဆိုပြီးနှွေဦးရသည်တပောင်းနာနဲ့တကူးလာမှာအရက်မျက်နှာရှုခင်စလုံးမြူးတွေလွှမ်းနေတာတပောင်းตาကောင်းလာများနောင်းဆိုပြီးစစ်နလရာသည်တဲ့တပောင်းလာဟာအตาရာဆုံးအထုအခေါင်အဖြစ်ဆုံးရယ်လို့ရှေးစာဆိုတွေညံကုန်မြူးဖွဲ့ဆိုခဲ့တာတွေရှိပါတယ်အလွမ်းမရေနတ်ရှင်တော်ကတော့နှွေဦးတပောင်းမှာအုပ်အောင်းငယ်ငယ်လေးလွမ်းပွဲတေးကူချွေးနေတာကိုအုပ်အောင်းပေါ်ရှာချစ်တန်သာနှင်းလို့ဖွဲ့ဆိုပါတယ်ဆရာစော်ကြီးကလည်းရွယ်ဟောင်းကြကြွေရက်တစ်ကဲဝေလေးပြီးဖြန်းတော့လွမ်းစရာပေါ်လို့တပောင်းလာရဲ့လွမ်းမောဝေရာကိုဆက်ဆိုပါတယ်ရှိတော့ကလာတပောင်းဟာမနက်ခင်းမှာအေးအေးတမ်းမွေ့မွေ့လေးနဲ့မို့နေသာထိုင်သာရှိတယ်လို့လည်းဆိုကြပါလေတယ်ဒီနေ့ခင်မှာတော့ရာသီဥတုပြောင်းလဲတဲ့ဒံကိုကဘာနဲ့အဟွမ်းထိတွေ့ခံစားနေရချိန်မှာမြန်မာနိုင်ငံလည်းမလွတ်ကင်းတော့ပါဘူးဟိုတုန်းကလို့တောတွေတောင်တွေပိမ့်ပိမ့်ထပြီးစိမ့်စိမ့်ဆူဆူရှိရင်အေးဒါလည်းရရေလည်းရမှာမို့ရာသီဥတုပြောင်းလဲတဲ့ဒဏ်ကိုဒီလောက်ခံရမှာမဟုတ်ဘူးလို့လည်းတဘာဝထိန်သိရင်သမားတွေကသုံးသပ်ပြောဆိုကြပါတယ်ခုတော့နှွေမိန်တပေါင်းတော်ပြပြမြင်မြင်မရောက်သေးတဲ့သဘိုးတွဲလာမှာနေမယ်ပူရဲလီစေနီကဲဆိုသလိုပူပြင်းလာနေပြီလို့ပြောကြပါတယ်မြန်မာနိုင်ငံဟာတစ်နှစ်တည်းတစ်နှစ်ရာသီဥတုပူပူပြင်းလာနေပြီးဒီနှစ်ຫນွေမှာကျုံနိုင်တာတွေကိုမိုးလေဝသပညာရှင်ဥထုံးလင်ပြောပြတာကတော့
လောလောဆယ်အချိန်ကြီးခံမှန်းတာတော့ထွက်တယ်လေအမေရိကထွက်တယ်နော်အပူချိန်ကြီးက March April May သုံးလပေါင်းမှာမြန်မာနိုင်ငံတောင်ပိုင်းလောက်ပဲနည်းနည်းပုံမှန်လောက်ရှိမှာပေါ့နော်တောင်ပိုင်းဆိုတာတနင်္လာရီမွန်အဲဒီလောက်ပဲပုံမှန်ကြီးပါရှိပြီးတော့ကျန်တာကမြန်မာပိုင်းတပိုင်းလုံးကသူကအပူချိန်ပုံမှန်နဲ့ပို့မယ်လို့ပြောတယ်အပူချိန်အများဆုံးပုံမှန်ကမြန်မာနိုင်ငံမြောက်ပိုင်းတုန်းဖြစ်နေတယ်နော်ကချင်ပြည်နယ်တို့သခိုင်းတိုင်းတို့ချင်းပြည်နယ်တို့ဖြစ်နေတယ်ဒါတော့လည်းထူးခြားတာပေါ့နော်တင်လာရအေးမဲ့နေရာကမအေးပဲနဲ့ပို့ပူမယ်ဆိုတော့ဒါတနည်းအားဖြင့်တော့မြန်မာနိုင်ငံလက်ရှိကြုံတွေ့နေရတဲ့ရေရှားပေါမှုပြဿနာတော်တော်မကောင်းပေါ့နော
်ရေရှားပါတဲ့ပြဿနာအတွက်ရေတွင်းနေတူးဖို့ပေးပေမဲ့မြေရောက်ရေမရှိရင်ဘလောက်နေအောင်တူးတူးရေရမှာမဟုတ်ဘူးလို့လဲပညာရှင်တွေကထောက်ပြကြပါတယ်2014ဟာအယ်နီနိုနှစ်ဖြစ်နေတယ်လို့ကမ္ဘာတစ်ဝန်းကသိပ္ပံပညာရှင်တွေကခန့်မှန်းထားတယ်လို့လဲဥထုံးလင်ကပြောပြပါတယ
်အဲဒီနာရီကဘူနှစ်ထောက်တွေ့တဲ့နှစ်ဆိုရင်အယ်နီနိုနှစ်လို့ခေါ်တာ哦အဲ့တော့အခုလာမယ့်ဂျွန်လလောက်ဆိုရင်အယ်နီနိုဖြစ်ဖို့ 40% လောက်ပြည်ကြလာမယ်လို့ပြောတယ်အနည်းဆုံးအားကအသိဉာဏ်တော့တော့ရှိပါပေါ့ဒီအားကောင်းညီမကောင်းပါဒါပေမဲ့အစင်းမျိုးတစ်တနည်းချစ်လာနိုင်တဲ့ခံမှန်းကြတဲ့အတွက်ကြောင့်ဒီ2014ရဲ့လက်ကျန်ကာလနောက် 2015 အစောပိုင်းကာလကတော့မိုးကောင်းတဲ့တစ်တနည်းအပူပေါ့မဲ့တစ်တနည်းတော့ဖြစ်လာပွဲရမရှိဘူးပေါ့နော
်ဒီနှစ်နေမှာမနစ်ကလည်းကြောက်ရောက်ခဲ့တဲ့ခရမ်းလွန်ရောင်ကြီးအန်ရယ်လည်းရှိနေပြန်ပါတယ်ညွန်ကိန်း17နဲ့အထက်ဆိုခရမ်းလွန်ရောင်ကြီးအလွန်မင်းကြောက်ရောက်တယ်လို့သတ်မှတ်ထားတာပ
ါအပူချိန်ကြီးကတဖြည်းဖြည်းတော့တက်လာတယ်တက်လာတဲ့အခါမှာထူးခြားဆုံးဒီနေ့ကတော့မြန်မာပြည်အလိုင်းလောက်ကြီးရောက်နေပြီပေါ့အလိုင်းလောက်ရောက်ပြီလို့ပြောတာတော့တောင်ပိုင်းကစလို့တောင်ပိုင်းကနေပြီးတော့မြောက်ဘက်ကိုတွေးပြီးတက်လာလိုက်တာအလိုင်းလောက်ကြီးရောက်ပြီအဲ့ဒါပါလဲဆို UV index တွေမြင့်တာခရမ်းလွန်ရောင်ကြီးအလုံးကြီးမြင့်တာပေါ့နော်မြင့်ဆုံးအဆင့်ကတော့ extreme သတ်မှတ်တာပေါ့ UV index 17နဲ့အထက်ဆိုရင် extreme ခေါ်တာဒါကျွန်တော်တို့က 17.6 လောက်ကြီးရှိနေတယ်ကျွန်တော်တို့ဘေးဥစားဖို့လိုတာပေါ့နော်ဒီသက်တိုက်ပေါ့ဒီနေ့လဲစနေပေါ့နော်
ကဘာလေတူအထက်ကအိုဆုံးလွာဟာနေအောင်ကြီးကလာတဲ့ခရလွန်ရောင်ကြီးမြေကဘာပေါ်အလွန်အမင်းမကြရောက်အောင်အကာအကွယ်ပေးထားပါတယ်။ဒါပေမဲ့အိုဆုံးလွာပါးရာကကဘာမြေပေါ်ကြရောက်လာတဲ့ဒီရောင်ကြီးဟာအရေပြားကင်ဆာဖြစ်စေပြီးမျက်လုံးကိုလည်းထိခိုက်စေပါတယ်။ရန်ကုန်မြို့ကမျက်စိအထူးကုဆရာဝန်ကြီးဒေါက်တာကညွတ်ပြောပြတာကတော
့နေအောင်ကြီးကြရောက်ဖို့အနေရီများနေကလေးကသိတဲ့ပညာရှင်တွေကိုစစ်ပညာရှင်တွေကတတိပြခဲ့တယ်ဒီလိုလားခရမ်းလွန်ကြီးကြတာကိုမထင်းသိမ်းဘူးဆိုရင်ပေါ့လေနောက်ဆယ်စုနှစ်ရာစုနှစ်လောက်မှာမြင့်မြင့်ဥယျာဉ်နဲ့ရေစားကင်ဆာဥယျာဉ်တို့လာလိမ့်မယ်ဆိုပြီးတော့ပြောခဲ့တယ်ပထမမျက်ခန်းကင်ဆာဆိုတာဖြစ်တယ်မျက်ခန်းကင်ဆာဆိုတာကအရင်တော့ရိုးသားမှန်ဆိုရင်အသက်50 60လောက်လူမှဖြစ်ပေမဲ့လေဒီလိုခန်းနိုင်အောင်ကြီးကိုတာရှည်ခံစားရတဲ့လူတွေမှဆိုရင်အသက်40 50လောက်မှကိုခက်ဆိုးဆိုးလာဖြစ်တတ်တယ
်မျက်ခန်းကင်ဆာတွေမကနောက်ဖြစ်နိုင်ခြေရှိတာတွေကိုလည်းဒေါက်တာကညွန်းက
နောက်တစ်ခုကမျက်ကြည်လွာဆိုရဲကော်နီယာဆိုရဲအလွာမှာလဲကော်နီယာအဲ့လိုရောင်ပြီးတော့ကော်နီယာအိုဘက်စတီဆိုတာမျိုးကြီးဖြစ်တတ်တယ်ကော်နီယာရဲ့အခါအထက်ရောက်သွားပြန်ရင် ညနေလောရှိတယ်ညနေလောရောင်းလာတယ်နောက်မယ်လနိုမာဆိုတာအဲ့ညနေလောမှာကိုကင်ဆာတစ်မျိုးလာဖြစ်နေတယ်အဲနောက်တစ်ခုကတော့အဲ့ ISP တော့တခါညစီအထဲပဲရောက်သွားရင်ကက်ထရက်ဆိုတာညစီရဲ့မှန်ဘလူးမှာအကြည့်တက်ဆင်းသွန်းသွားတယ်ရောတာပေါ့တွင်းတင်လို့ခေါ်တယ်အဲ့အတွင်းတင်ရောကတော့အဖြစ်အများဆုံးပါပဲအဲ့အတွင်းတင်ရောကတော့ဖြစ်လာရင်ကုလာကတော့လွယ်တယ်ပေါ့လေနော်ဒါပေမဲ့အဲ့လိုအတွင်းတင်လဲအဲ့လိုအများကြီးလာဖြစ်နေတယ်အတွင်းတင်ပြီးတော့အထက်ကမျက်စိအာရုံခံတဲ့အလွှာဆိုတာရတီနာလို့ခေါ်တယ်အဲ့ဒီရတီနာမှာရောင်းနေ inflammation ဖြစ်တယ်အမိုင်းတည်ဖြစ်တယ်အဲ့လိုဖြစ်တတ်တယ
်အရေပြားရောမျက်စိကိုပါမထိခိုက်ရအောင်မကဝဲနိုင်ပါဘူးလားဒေါက်တာကညွတ်အကြံပေးတာကတော့
နေရောင်ကြီးထဲမှာကြာကြာအလွတ်လွတ်ရမယ့်လူတွေဆိုရင် UV protection ဆိုတဲ့ clear glass ပေါ့ဒီကမျက်မှန်တွေကိုတက်ထားပြီးတော့အလွတ်လွတ်သင့်တယ်နောက်ပြီးနေရောင်ကာနိုင်တဲ့အုတ်ထုတ်ခက်ကြီးတွေကိုဆောင်းပြီးတော့အလွတ်လွတ်သင့်တယ်နောက်ပြီးနေရောင်ထဲမှာတနေ့တနေ့မှာ9နာရီ6နာရီလောက်အလုပ်လုပ်ရမယ်လို့ဆိုရင်နေ့လေခဏလို့နားပြီးတော့လုပ်တင်တယ်မဖြစ်မနေလုပ်ရမယ်ဆိုရင်လည်းခုနအကာအကွယ်တွေကိုယူပြီးတော့လုပ်တင်တယ်လို့အကြံပြုချင်ပါတယ
်ရိုးရံကျဲကျဲနဲ့ပန်းတွေဝေတဲ့ຫນွေလှပကြီးတွေကိုတီကုံးဖွဲဆိုတတ်တဲ့ရှေးစာစိုးတို့ခင်မှာကြားဘူးခြင်းမှကြားဘူးမဲ့ခရမ်းလုံးရောင်ကြီးတန်းအလွန်အမင်းမခံစားရအောင်မျက်စိကုအထူးဆရာဝန်ကြီးဒေါက်တာကန်ညွန့်ကအကြံပေးသွားတာဖြစ်ပါတယ်ရှင် Thank you.